โอเคปมคดอกตาคมอยเนี่ยကျွန်တော်တို့မြန်မာနိုင်ငံမှာဒီနှလုံးနဲ့သွေးကြောဆိုင်ရာယောဂါတွေပေါ့နော်အဖြစ်လဲများလာအန္တရာယ်လဲကြီးလာတာတွေဖြစ်လာတဲ့အခါမှာအဲ့ဒီထဲကနေပြီးတော့ဒီစိတ်ပူရာတစ်ခုဖြစ်တဲ့ဒီခြေထောက်မှာရှိတဲ့သွေးပြန်ကြောကြီးတွေရုတ်တရက်ပိတ်သွားတဲ့ယောဂါပေါ့ဆရာနော်အဲ့ဒီယောဂါမြန်မာပြည်မှာဆရာကြီးဖြစ်တဲ့အနေအထားဘယ်လိုရှိလဲ
ကျွန်တော်တို့ဗမာပြည်မှာတော့ဒါနေရာအနှံ့ပြားမှာဖြစ်နေတဲ့ယောဂါလို့ဆိုရမှာပေါ့ဗျာဒါဆေးရုံမြန်မာရောအပြင်မှာဖြစ်ပြီးတော့ဆေးရုံရောက်လာတာရောဖြစ်နေဖြစ်တဲ့ရှိတဲ့ယောဂါတစ်ခုဖြစ်တယ
်ဟုတ်ကဲ့ဆရာအဲ့ကကြတော့အဲ့ဒီယောဂါချောင်းလေးဟိုဖြစ်ပုံသင်နေလေးဆရာကြီးနည်းနည်းလေးအသင့်ပြပေးပါလားဘယ်လိုလူတွေမှာဖြစ်နိုင်လဲ
ကျွန်တော်တို့ဒါအချမ်းမြင့်ပေါ်လေးဒီမှာသူ့လိုကြော်ရရှိတယ်သူ့ပြန်ကြော်ရရှိတယ်ပေါ့ကျွန်တော်ဆိုတာလည်းအတန်ရည်ကြီးတာကိုယ်လေးရာကိုပို့ပေးနေတဲ့ကျွန်တော်နှောင်းဖြစ်တာပေါ့အခုသင်ပြန်ကြော်ရကြတော့သူ့လိုကြော်ရလို့ဟိုနှလုံးလိုညှစ်ထုတ်တဲ့နေရာမရှိတော့သင်ပြန်ကြော်ရကဘယ်ပေါ်မှာပဲမူတည်နေလဲဆိုတော့ချောင်းမှာရှိတဲ့ကြွက်သားတွေပေါ်မှာမူတည်ရဲ့ကျွန်တော်တို့လမ်းလျှောက်တယ်ကျွန်တော်လှူရှာမှုတွေအဲ့ဒီအခါမှာဆိုလို့ချင်းအိုက်တရာတွေးတွေကိုနှလုံးကိုပြန်ပို့ပေးလိုက်တာအဲ့တော့ထိုးတားချက်ကတော့သွေးလွှတ်ကြောတွေကတော့အာ 120 AG ဆိုတဲ့ pressure နဲ့ညှစ်ထုတ်လိုက်တာဖြစ်ပါလေအဲ့လိုညှစ်ထုတ်လိုက်တဲ့အတွက်ကြောင့်အချိန်နဲ့သူကရောက်သွားတယ်သွေးပြန်ကြောကြတော့သူကတင်းအီးနဲ့သူကကိုယ့်ရဲ့လှူရှာမှုပေါ်မှူတည်ပြီးတော့ပြက်နေရတာဟုတ်ဒါကြောင့်မလို့ကျွန်တော်လှူရှာမှုကိုယ့်ရဲ့လှူရှာမှုနည်းလာပြီဆိုလို့ချင်းတွေးတွေကလည်းနည်းခဲလာတတ်တဲ့သဘောရှိတာပေါ့ဥပမာဒီလိုတော့မဟုတ်ပါဘူးပေါ့လေနိုင်ငံအနှံ့အပြားမှာဖြစ်နေဖြစ်တာရှိတာတော့ဒီစိတ်ဥမာခွဲစိတ်ပြီးတော့ဂရင်းမမှာအကြာကြီးလဲလျောင်းနေရတဲ့လူနာတွေနောက်ကျွန်တော်တို့ long journey ပေါ့အလေးဟိုအကြာကြီးစဉ်းစားနေတာရှိနေတဲ့လူတွေအကြောင်းမလို့အဲ့ဒီလေးကမော်ဒီပါရမှာဆိုရင်6ခု exercise လုပ်ဖို့ဆိုတဲ့ချိန်လုံးပြနေတာကျွန်တော်တို့ဒီတိုင်းလူတွေတွေ့ရှိမှာပါနောက်လူကတော့ကျွန်တော်တို့ကင်ဆာယောဂါပဲဖြစ်ဖြစ်ပေါ့လေလေပြတ်တာလိုပဲဖြစ်ဖြစ်နာတာရှိဖြစ်လို့လောက်ချမှုရှိတဲ့လူတွေမှာလည်းဟိုတွေးရခဲ့တယ်အခုကမှအနိုင်ခံတာပေါ့အဲဒီချစ်တလုံးတွေကိုအရင်ငင်းတာပြိနှိပ်လိုက်တဲ့ကံမှာသေးပြန်ကြောတွေသွားပြီးအတွင်းနိုင်ငံကိုပုံပဲ့သွားပြီးတော့ပေါ့ဗျာအဲ့ဒီကနေပြီးတော့တခါတွေးရခဲသွားနိုင်တယ်ဆိုတော့ဒါကြောင့်မို့လို့ကျွန်တော်တို့ကဒီတွေးပြန်ကြောတွေဟာအကျဉ်းမြတ်နေကြည့်လိုက်ကျွန်တော်တို့ခြေထောက်မှာမြင်နေရတဲ့အကြီးပြားအောက်မှာရှိတဲ့တွေးပြန်ကြောတွေရှိတယ်နောက်အတွင်းမှာရှိတဲ့စသားထဲမှာခြေထုံးစသားကြီးပေါင်စသားကြီးထဲမှာရှိတဲ့ပြည့်ပြည့်ကြောကြီးရှိတယ်။အတွင်းပြည့်ပြည့်ကြောကြီးကလည်းကြီးတယ်။အပြင်နဲ့အတွင်းရတဲ့ကဆက်ထားတဲ့ buffeter ဆိုတာနဲ့ကြီးနဲ့ဆက်ထားတာ။ဆိုတော့ဒီဟာအပြင်ကြီးကြောကြီးပိတ်တာဆိုရင်ကြီးဝင်မယ်။အတွင်းပြည့်ပြည့်ကြောပိတ်သွားလို့ရှိရင်ပေါ်လေး60ဦးအနေထားမှာရှိပါလိမ့်
မယ်။ဟုတ်ကဲ့ဆရာအဓိကအရေးကြီးတာကတော့ဒီအတွင်းသွေးပြန့်ကြောကြီးရုတ်တရက်ပိတ်တာပါဆရာနော်။အဲ့ဒီခါကျတော့ဆရာအခုလိုဒီအတွင်းသွေးပြန့်ကြောပိတ်လာနိုင်တယ်ဆိုလို့ရှိရင်ဘယ်လိုလက္ခဏာတွေနဲ့စပြီးကြိုသိနိုင်မလဲဆရာကြီးစောစောသိနိုင်ဖို့အတွက်ပေါ့နော်အခြေအနေမဆိုးခင်ကုသမှုရအောင်
ကျွန်တော်တို့ဆရာဝန်တယောက်အနေနဲ့တော့ဒီနာတယောက်ကိုစမ်းသပ်တဲ့အခါမှာအချီကလုံးလေးကိုကျွန်တော်တို့ကလက်ကြီးနဲ့စမ်းကြည့်လိုက်ပါလေကျွန်တော်နာလားနာတာရှိတဲ့နေရာတွေဒီနာလေးနောက်ဖြစ်ပြီဆိုလို့ရှိရင်ရုပ်တရက်တစ်ခါတည်းဘာမှလက္ခဏာမထွာဘဲနဲ့ကြိတ်ပြီးတော့တွေးခဲနေတယ်လည်းရှိတတ်တယ်ဒါပေမဲ့တော်တော်များများကတော့အဲ့လိုတွေးခဲပြီဆိုတာနဲ့တကယ်လည်းဒီလိုမျိုးရဖြစ်တဲ့ပဲကျွန်တော်ကနည်းနည်းလေးပုံပြီးကြီးပြီးရောင်းလာတာလေးနည်းနည်းတွေ့ရတယ်။နောက်တစ်ခုကအဖျားလေးပဲပြောတယ်ငြိမ်းနေလေးရှိတတ်တယ်။နောက်တော့တိတ်နေတဲ့အခါမှာခြေတော့ကိုခြေပွားကိုကိုက်ပြီးတော့အပေါ်ကော့တင်လိုက်တဲ့အခါမှာအော်သွားတယ်လူသားလေး။အဲ့ဒါကိုကျွန်တော်ဘုလုံးဆိုင်ကိုရခေါ်ရပေါ့။အဲ့လိုရှိပြီဆိုတာလေးတွေနဲ့အခုဖြစ်မှာတော့ဒီကင်မီကယ်တင်အောင်ကျွန်တော်ဒီတိုင်းမှာ test တွေလုပ်လို့ရတယ်။နောက်ပြီးတော့ ultrasound ကပ္ပလာအဆောင်ညရနဲ့တောက်ပြီးလို့ရှင်းလဲရတယ်ပေါ့ဗျာ
ဟုတ်ကဲ့ဆရာအဲ့တော့ဒီလက္ခဏာဖြစ်လာပြီဆိုလို့ရှင်တော့အမြန်ပြတင်တာပါဆရာနော်အဲ့တော့အခုလို့ဒီပြတာတဲ့နေရာမှာကုသမှုအပိုင်းရောဆရာကြီးဘယ်လိုရှိလဲ
တွေးကြစီဒါမှမဟုတ်တွေးမခဲစီပေါ့ပြရပါလေပြီးတဲ့အခါမှာကျွန်တော်တို့ကထိုးစီနဲ့ပြီးတဲ့ heparin ခေါ်တဲ့ထိုးစီနဲ့ပြီးလာလို့ရှိတယ်လို့ကျွန်တော်တို့ warfarin ခေါ်တဲ့ဆေးပြားပေါ့လေတောက်ချင်းအဖြစ်နဲ့ဒီတွေးကြကိုပြောအောင်လုပ်လို့ရပါလေချက်ချင်းတည်တာနဲ့တော့ကျွန်တော်နှလုံးမှာခဲ့ပြီပေါ့ဗျာအများဆုံးကျွန်တော်ပျော်သွားစီခြင်းနဲ့ဆိုတော့တွေးမခင်ကြီးကိုအများဆုံးထိုးရမှာဖြစ်တယ်ပြီးတော့တောက်စီနဲ့လိုက်ပြီးတော့ကျွန်တော်တို့ကြည့်သွားရမှာဖြစ်ပါလေ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာအခုလိုကုသမှုအချိန်မီမခံယူဘူးပေါ့ဆရာနော်ဆိုလို့ရှိရင်နောက်ထပ်ဒီဖြစ်လာနိုင်တဲ့နောက်ဆက်တွဲအန္တရာယ်ရောကြီးလာဆရာကြီ
းဖြစ်ပါလေဒါအင်မတန်သားလေအရေးကြီးတဲ့ယောဂတစ်ခုကိုကျွန်တော်ပြောပါမယ်အဲ့ဒီဟာဘာလဲဆိုတော့ဒီဟာကိုယောဂလို့ pulmonary ကျွန်တော်ဆုတ်ပေါ့ဗျာ embolism ဆိုတော့ဒီနေရာကြီးအခဲကြီးပတ်ပြီးရောက်ရှိလာပြီးတော့ပိတ်သွားတာအဲဆုတ်တာကတည်းအဆုတ်ကိုသွားတဲ့ပြေကျော်တွေပြီးသွားတာအ ဲ့ဒါကိုကျွန်တော်တို့ pulmonary embolism လို့ခေါ်ပါတယ်အဲရုတ်တရက်ဒီလူနာဟာဆုတ်ချက်ပြီးတော့အသက်ရှူကျလာရင်ပြင်းရတာကရိုနာဗီရအရင်ကြီးရလို့ရှင်တော့ရုတ်တရက်ကိုစိုက်ရရပြီးတော့ပြေးသွားနိုင်ပါတယ်အဲဒီအလက်စားလောက်ဖြစ်တယ်ဆိုလို့ရှင်တော့သူကရေခတဲ့ကဆုတ်ချက်တာဖြစ်နေပယ်ရှာရီကျလာမယ်ဖြူစီထွက်လာမယ်နောက်ပြီးတော့ရေခတဲ့မှာအောင်းနေပြတ်တယ်ပြလာမယ်ဆိုရင်ကျွန်တော်ကရှင်းတော့မှာလေဒီသာပြီးပြီဒီသွေးကြီးကြည့်တယ်ဆိုတာပြုတ်တယ်ဆိုတော့ကျွန်တော်ကတိကျတော့ဖြစ်တော်ပြီပေါ့ဗျာအဲ့ဒီကကြလို့ကျွန်တော်တို့အဲ့ဒီ pulmonary embolism ကိုကျိုးလဲတွေ့တာတဲ့အကြောင်းသူ့ကိုအချိန်ကြီးကျွန်တော်တို့ကအဲ့ဒီသွေးကြီးတွေကိုကျော်ဖို့သေးတယ်ကိုအသုံးပြုပြီးတော့ဒီနောက်လဲ ICU ကိုရဲအထူးကျမခန္ဓာမှာထားပြီးတော့ကုသခြင်းအားဖြင့်သွေးကြီးကအကျဉ်းကြီးရဦးဆိုလို့ရှိရင်တော့တော်များများအသက်တွေကိုကျေနိုင်မယ်လို့ကျွန်တော်တို့သတ်မှတ်ထားပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာအခုလိုမျိုးဒီအသက်အန္တရာယ်အထိရှိတဲ့အတွက်ဖြစ်နိုင်ဒီခြေထောက်သွေးပြန်ကျော်တွေရုပ်တရက်ပိတ်တာကိုပေါ့နော်ကာကွယ်နိုင်လို့ရှင်တော့အကောင်းဆုံးပါဆရာအဲ့တော့ဘလိုနည်းတွေနဲ့ကာကွယ်နိုင်မလဲဆရာ
အဓိကတော့ကျန်းမာရေးပညာပေးပေါ့လူကြောက်ကလှူရှားမှုရှိရမယ်ကျွန်တော်တို့သားတွေအားစနှိမ့်စင်လမ်းလျှောက်နေရမယ်ဒီဈုံးမှာတနေ့လုံးထိုင်နေရတဲ့လူတွေမျိုးတွေကိုသတိထားရပါဆရာကျွန်တော်ဒီထည့်ပေးတဲ့နောက်တစ်ခုကဒီမှာ hematology သွေးရောဂါဗေဒအရာပေါ့သွေးခဲနှုန်းမြင့်မားနေတဲ့လူတွေရှိတယ်ဒီမှာအပြင် fibrinogen ခေါ်တဲ့သွေးခဲနှုန်းမြင့်မားနေတဲ့လူတွေသွေးပြည့်နေတဲ့လူတွေအဲ့လိုလူတွေလာလဲဖြစ်နိုင်တယ်ပေါ့အဲ့လိုဖြစ်နိုင်နေရှိတဲ့လူတွေကဒီလက္ခဏာအများပြလာပြီဆိုရင်တော့ဒါပဲဆိုတော့ကျွန်တော်တို့ကစဉ်းစားလို့ရတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ